ဘရူနိုင်းနိုင်ငံမှာလိင်သူစုံမဲ့သူတွေကိုတည်တံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆူဒန်မယင်ဟာဆနော်ပေါ်ကီယာကကြေညာခဲ့ပါတယ်။အမျိုးသားချင်းလိင်သူစုံမဲ့သူတွေအိမ်ထောင်ရေးဖောက်ပြားသူတွေနဲ့မရင်းမှုကျူးလွန်သူတွေကိုခဲနဲ့ပေါက်တတ်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့အစ်ဘရလာကကြေညာခဲ့ပြီးတဲ့နောက်မှာနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေကိုဘရူနိုင်းနိုင်ငံအကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်။တင်းငွေရင်းဒီကတော့တည်တံပေးတာကိုတရားဝင်ဆိုင်းငံ့ထားမှဖြစ်တယ်လို့ကုလသမဂ္ဂရဲ့ညှင်းပန်းနှိပ်စက်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်မှလက်မှတ်ထိုးမယ်လို့ဘရင်ဟာဆနော်ဘော်ကီယာကကြေညာခဲ့ပါတယ်။ SPCO ပြစ်မှုဆိုင်ရာဥပဒေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေသဘောပေါက်မှားတာတွေဖြစ်နေတယ်ဆိုတာကိုသူ့အနေနဲ့နားလည်ပါတယ်လို့ရုံးမြင့်တန်ကြားဘော်ကနေပြောကြားတဲ့မေးခွန်းထဲမှာဘရင်ကပြောသွားပါတယ်။ဘရူနိုင်းနိုင်ငံမှာကြိုတင်ကြံစည်ထားတဲ့လူတပ်မှုမူရစီမှောင်ခိုကူးမှုလိုပြစ်မှုတချို့အပေါ်မှာတေတံချမှတ်ပေမဲ့1958ခုနှစ်ထဲကတေတံချခံထားရသူတွေကိုကွပ်မျက်ခဲ့ခြင်းမရှိပါဘူးပြီးခဲ့တဲ့လတုန်းကတော့လိင်သူချိတ်သူအမျိုးသားတွေကိုတေတံပေးမဲ့ဥပဒေပြဋ္ဌာန်းတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံခဲ့ရတယ်လို့ဟောလိဝုဒ်ကနာမည်ကြီးမင်းသား George Clooney ကဘာကျော်အဆိုတော် Elton John တို့လိုအကျော်အမော်တွေကနိုင်ငံစုံမှရှိနေတဲ့ Sultan တော်ဝင်မိသားစုပိုင်ဟိုတယ်ကြီး၉ခုမှမတဲပဲတပိတ်ပေါက်ကြဖို့တိုက်တွန်းခဲ့ကြပါတယ်။အဲ့ဒီထဲမှာ Los Angeles က Beverly Hills Hotel, London က Dorchester Hotel တွေပါဝင်ပါတယ်။